အီတလီနိုင်ငံမြောက်ပိုင်းကစိတ်ကမ်းမြို့ဖြစ်တဲ့ဂျီနိုဝါမှာဒီကနေ့ပြင်းထန်တဲ့မုန်တိုင်းကြားရောက်စဉ်ကားဆယ်စင်းလောက်ဖြတ်တန်းနေတဲ့တရားတစ်ခုပြိုကျတာကြောင့်လူ22ဦးထက်မနည်းသေဆုံးခဲ့ကြောင်းအီတလီသံယူပို့ဆောင်ရေးဒုတိယဝန်ကြီးကပြောဆိုလိုက်ပါတယ်။အရေးကြီးတဲ့တရားမှာအခုလိုမတော်တဆမှုကြုံခဲ့ရတာဟာလက်ခံနိုင်စရာမရှိကြောင်းလဲဒုဝန်ကြီးအဒူအာဒူရီစီက Sky News 24နဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါ။တည်ယူပို့ဆောင်ရေးဝန်ကြီးဒနယ်လီယိုတိုနီနီလီကလည်းမတော်တဆမှုကိုအနီးကဆောင့်ကြည့်နေပြီးတော့ခြေကွဲပွဲဖြစ်ရဲ့အကြီးတစ်ခုဖြစ်နိုင်ကြောင်းလည်းပြောဆိုခဲ့ပါရယ်။ကိုယ်တိုင်တွေ့ခဲ့သူတယောက်ကလည်းတရားစိတ်ပိုင်ပြူကြချိန်မှာကား၈စင်း၉စင်းလောက်ပါသွားတဲ့ကြောက်စရာမြင်ကွင်းကိုအီတလီသတင်းဌာနက Sky Italia ကိုပြပြခဲ့ပါရယ်။တရားပြူကြတဲ့အပိုင်းဟာအလျားမီတာ၈၀လောက်ရှိကြောင်းလည်းအရေးပေါ်မိသက်သမားတွေနဲ့အတူရှိနေတဲ့မိသက်ဌာနတာဝန်ရှိသူအမလီယာတတချီကပြောဆိုခဲ့တာပါ။ကားရီတွေကတန်ရသူ2ယောက်ကိုအရေးပေါ်ကယ်ဆယ်ရေးတွေကတင်နိုင်ခဲ့ကြောင်းနဲ့ကယ်ဆယ်ရေးခွေးတွေရဲ့အကူအညီနဲ့ပျက်စီးတွေကြားမှာအသက်မသေးကျန်နေသူတွေကိုဆက်လက်ရှာဖွေနေကြောင်းလဲအစိုးရဘိုင်း RAI ရုံးမြင့်တညာဌာနကိုပြောခဲ့ပါရယ်။အပျက်စီးပိုင်းစားကြီးတွေကိုဖယ်ရှားနိုင်အောင်ဆက်ရဲနေရကြီးတွေကိုမှယူထားကြောင်းလဲပြောဆိုခဲ့တာပါ။1960ပြည်လွန်နှစ်တွေမှာတည်ဆောက်ပြီးတော့2016ခုနှစ်မှာပြန်လည်မိုးမှန်ထားတဲ့တရားရဲ့ကြံ့ခိုင်မှုအားနည်းမှုကြောင့်ပြိုကျတာဖြစ်နေတယ်လို့အာဏာပိုင်တွေကယူဆနေကြောင်းလဲ ANSA သတင်းဌာနကပြောပါတယ်ပြိုကျသွားတဲ့တရားဟာအီတလီစိတ်ကဲမျိုးဂျီနိုဝါနဲ့ပြင်သစ်တောင်ပိုင်းကန်ယူရန်ကိုဆက်သွယ်ရမှာအဓိကဆက်သွယ်ထားတဲ့လမ်းကြောင်းလဲဖြစ်ပါတယ်ခင်ဗျာ